ရေမြစ်တောင်ပြင်ဒီဒေသမှာရေမြုပ်ပျက်စီးသွားတဲ့လေက9000ကျော်ရှိပါတယ်။ဒီစပကင်းတွေပြန်လဲစိုက်ပျိုးဖို့အတွက်မျိုးစိအခက်ခဲနဲ့ငွေကြေးအခက်ခဲဖြစ်နေလို့ရင်းနှီးပြီးကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွေ့အမှုနဲ့ကိုပကြားကပြောပါတယ်။ရေရှည်စားတဲ့အခါအတွက်စစ်ရှောင်းတဲ့ဒေသခံတွေကတပိုင်းတစ်လိုက်စိုက်ပျိုးကြတာပါ။အခုလိုပြည့်စည်ကြရတာကြောင့်လာမယ့်နှစ်စတာရိတ်ခါပြတ်လာနိုင်တယ်လို့လည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုမတ်အင်ဂျင်နိုင်ကပြောပြထားပါတယ်
။ဒီကရက်လာကပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တဲ့ဆိုက်ကလုန်းယာကီမုန်တိုင်းရိုက်ခတ်မှုတန်းကြောင့်ကီနီဒေတာတဝိုက်ကမြို့နယ်ခုနှစ်ခုနဲ့ဆစ်ဆောင်ပြည်သူတွေနဲ့ရွာသူရွာသားတွေပါဝင်လူဦးရေ3,500 ကျော်ရေဘေးတင်ခဲ့ရတာပါ။အဲ့ဒီရေဘေးတန်းကြောင့်ဆစ်ဆောင်နဲ့ဒေသခံတွေခိုးလုံနေထိုင်ရာကျေးရွာတွေရေလွှမ်းမှုခဲ့ပြီးနေအများပြားထိခိုက်ပျက်စီးတိုးလောင်ထားတဲ့ရိက္ခာတချို့ရေထဲမျောပါသွားတာ၊တပိုင်းတနိုင်စိုက်ထားတဲ့စပါးခင်းတွေရေအောက်ရောက်လို့ပျက်စီးကုန်တာတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။အခုလိုရေလွှမ်းမှုဒဏ်ခံလိုက်ရပြီးစပါးခင်းတွေပြန်ဆိုင်ပြိုးနိုင်ရေးအခက်အခဲကြုံနေရတာကြောင့်စစ်ဆောင်တွေနဲ့ဒေသခံတွေစားနဲ့ရိက္ခာအခက်အခဲဖြစ်နိုင်ပြီးလာမယ့်နှစ်ဆန်စပါးပြက်လက်မဲ့အခြေအနေကြုံရနိုင်တယ်လို့ IEC အတွေ့အမှုနှစ်ကိုပညာက VOE ကခုလိုပြောပါတယ်။
ပူတူလာတော့ဗောနပြည်နယ်ထဲမှာဆက်ပြုနေတဲ့ပမာဏကလည်းအကန့်တန့်ရှိတဲ့အဲ့ဒီထက်ကရေသမ်းမျိုးတော့ကျွန်တော်ထွန်းလုံးဗောနထွန်းလုံးကြွားနိုင်တယ်အဲ့ဒီကြွားနိုင်တဲ့အတွက်ကြောင့်မို့ကျွန်တော်စနေရီခပ်တီဓမ္မတဲချက်ဆာစပါဇီနုံဗောနတော်လေးကိုမြင့်တက်သွားနိုင်တယ်ကျွန်တော်စနေရီခပ်မှာကျွန်တော်တို့စိုးရင်စရာတွေပူတူလာတော့ဗောနဟိုစနေရီခပ်ပြတ်လတ်သွားနိုင်တဲ့အထူးဖြင့်ဆာစပါဗောနပြတ်လတ်သွားနိုင်တဲ့အခြေအနေကိုဒီနှစ်ကုန်ပိုင်းအထူးဖြင့်ကျွန်တော်တို့နောက်နှစ်ဒီပြဿနာတွေကိုကျွန်တော်ဟိုကျွန်းနဲ့ချီရှိတယ်ဆိုပြီးတော့မှတော့ကြမ်းမြူတာခံမထားတာရှိပါလား
။ကြီးကြီးမြမြုပ်သွားလို့ပျက်စီးသွားတဲ့လေယာစိုက်ပျိုးရေးချမ်းမြီတွေနဲ့စပားစိုက်ခင်းတွေပြန်လည်စိုက်ပျိုးနိုင်ဖို့ငွေကြေးအခက်အခဲမျိုးစိအခက်အခဲဖြစ်နေတယ်လို့ KNDP ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွေ့အမှုနှစ်ကိုပညာက VOE ကိုခုလိုပြောပါတယ်။
ကျွန်တော်တို့အစီအမံတော်လို့ဆက်ကတော့ခက်ခဲလေးကြုံနေရပါတော့။ဒီအစုဒီပေါ်တော့လေယာစက်ပြတာဖြစ်စေကျွန်တော်တို့ဒီဆောင်းတီနာဆက်ပြတဲ့တချို့မျိုးကောင်းမျိုးတန်တွေမျိုးစိကိစ္စတွေရှိမယ်။နောက်ပြီးတော့မှတဘောမျိုးစက်ဖြစ်စေတမျိုးစက်ဖြစ်စေအဲ့ဒါလိုအပ်တယ်။နောက်ပြီးတော့မှအဒီတော့ကျွန်တော်ထွန်ရဲ့ဖို့အတွက်ပေါ်တော့အဲ့ဒါတက်စီပေါ်တော့မဟုတ်လဲကျွန်တော်တို့ဒီဒီဇယ်ဒီပေါ်တော့ကျွန်တော်အဲ့ဒီမှာခက်ခဲတော့ရှိနေသေးတာပေါ့နော်။တချို့ငွေကြေးရလိုအပ်ချက်တွေနောက်ပြီးနံမျိုးစိတွေကတော့အခုအစီအဖော်မှုတော့ရှိတော့
မိုးများရေကြီးပြီးရေအောက်ရောက်သွားလို့ပျက်စီးသွားတဲ့စပါးကင်းဧက9000ကျော်ရှိတယ်လို့အောက်တိုဘာလ1ရက်တုန်းက IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနမှကြီးခွန်မာတီးယားက VOE ကိုပြောခဲ့ပါတယ်
ပြစီသွားတဲ့နေအိကာဒီရေလွှမ်းမှုခံရတဲ့နေအိကာကတော့အိကာ9000ကျော်ရှိလာပြီပေါ့နော်အာလွယ်ကောဖက်ခုံနဲ့ဒီနာမည်ခုဒီမော့ဆိုမိုဒီတ်ကျော်ပေါ့နော်အဲ့ဒီရဲ့နေတွေကအကလုံးရေမြုပ်ပြီပေါ့နော်ပြန်လည်းယူလို့မရတဲ့အာမျိုးတွေတော့ဖြစ်ပေါ်ပြီပေါ့နော်
ကင်းဒီဒေတာဟာစက်တင်ဘာလဒုတိယသတင်းပတ်ကစပြီးရပ်ပေါင်း20ကျော်ကြာရေကြီးမြုပ်မှုဒဏ်ခံခဲ့ရပြီးအခုချိန်ထိတချို့ကျေးရွာနဲ့စစ်ဆောင်စခန်းနေအိမ်တွေနေထိုင်လို့မရသေးပါဘူးစစ်ကောင်စီတပ်နဲ့ဒေတာကန်ကင်းဒီတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်နေတဲ့ကင်းဒီဒေတာဟာနေရာတိုင်းမှာလေယာဉ်စိုက်ပျိုးနိုင်တဲ့အခြေအနေမရှိပါဘူးနေမြေတည်ငြိမ်တဲ့ကျေးရွာလောက်သာရေရှည်စားနဲ့ရိက္ခာအတွက်တပိုင်တနိုင်မိုးစဘာနဲ့စောင်းတီးနှံတွေစိုက်ပျိုးကြပါတယ်ရေဘေးရိုက်ခတ်မှုတန်းကြောင့်လာမယ့်နှစ်မှာဆန်စပါးစည်းနှုတ်မြင့်တက်မှုအခြေအနေကြုံတွေ့လာနိုင်ပြီးဒေသခံတွေဟာအကြက်တဲပုံမှုဖြစ်လာနိုင်တယ်လို့ဆိုပါရယ်အခုလိုရေဘေးကြောင့်ဒုက္ခရောက်ခဲ့တဲ့ဒေသခံတွေကိုလေယာဉ်စိုက်ပျိုးရေးအပါအဝင်ပြန်လည်ထူထောင်ရေးကူညီထောက်ပံ့မှုအခြေအနေနဲ့ပတ်သက်လို့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားမှုဦးစာနီမောင်ကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးရှင်